Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ3ရက်တောက်ကြနေ့ညတွင် VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ line 2 meter 25 32 50နဲ့ line လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေ့ညဘက်သတင်းတွေကို Mackin ဖြူထွေးနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ် NLD ပါတီဥပဒေအကြံပေးရှေ့နေဦးကိုနီလောက်ကြံခံမှုမှာပူပေါင်းပါဝင်သူတူဖြစ်တယ်လို့တန်တရားရှိခံထားတဲ့ဦးအောင်ဝင်းစောအသက်46နှစ်ကိုဖမ်းဆီးလိုက်တယ်လို့နိုင်ငံတော်သမားရုံးကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ် American ကာကွယ်ဝင်ကြီး James Mattis ဟာဂျပန်ဝင်ကြီးချုပ်ရှင်โซအာဘေနဲ့တိုကျိုမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားလုံခြုံရေးဝန်ကြီးကိုအကျင့်ပြချဆောင်မှုအာဏာလွှဲသုံးစားလုပ်မှုတွေနဲ့ယာရုကနေဖယ်ရှားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညမှာကြားဆရာပို့ရှိပါတယ်ခင်ဗျာ
အခုညနားဆင်ရမယ့်သတင်းပါတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေကိုရိုက်နှက်တပ်ဖြတ်အဓမ္မပြုကျင့်ကြောင်းကုလလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်လို့သမရယုံပြောခွင့်ရသူကအခုလိုတုံ့ပြန်ပါတယ
်ဒီစစ်ဆေးမှုတွေမှန်ကိုပြည်내စေဥဆောင်တဲ့စုံစမ်းစစ်ဆေးဒီကော်မရှင်ကနေတင်ကျွန်တော်တို့အများဆုံးစစ်ဆေးမှုတွေပြည်လုံးမှာဖြစ်ပါတယ်
နိုင်ငံတကာသတင်းတွေပြည်ပချင်းနားဆင်ရပါမယ်ရှင်တခါမလေးရှားလူမှုအသင်းဖွဲ့တွေကပေးပို့တဲ့အကူအညီတွေတင်လာတဲ့သင်္ဘောတစ်စင်းဟာမလေးရှားနိုင်ငံကနေဒီကနေ့ပဲမြန်မာနိုင်ငံစီကိုဦးတည်ထွက်ခွာလာပါတယ်မြန်မာအစိုးရတပ်နဲ့ကိုကံလက်နက်ကင်တပ်ဖွဲ့တို့ကြားကစစ်ရေးတင်မာမှုအခြေအနေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်ဒီလိုသတင်းကြွားတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နောင်နဲ့ကိုရန်နိုင်နဲ့ခင်ဖြူမက်ခင်ဖြူတို့ကကြေညာပါမယ်ရှင်
အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာဂျပန်နိုင်ငံတိုကျိုမြို့တော်ကိုဒီနေ့ရောက်ရှိနေပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနဲ့တွေ့ဆုံပါတယ်။အမေရိကန်ဆိုရအပြောင်းလဲကာလမှာအမေရိကန်ရဲ့ယက်တီချက်နဲ့ပတ်သက်ပြီးနားလည်မှုမလွဲစေဖို့ဂျပန်ဝန်ကြီးချုပ်နဲ့ဂျပန်ပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကတရားရဂိုင်တို့အပြည့်အတူလက်တွဲရှိနေမယ်ဆိုတာကိုအခိုင်အမာပြသဖို့ဒီနေရာကိုတူလာခဲ့တာဖြစ်တယ်လို့ဝန်ကြီး Mattis ကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။အခုခီးစဉ်တည်းမှာဂျပန်နိုင်ငံသားရေးဝန်ကြီး Fumio Kishida ဂျပန်ကာကွယ်ရေးဝန်ကြီး Tomomi Inada တို့နဲ့လည်းဝန်ကြီး Mattis တွေ့ဆုံမှာဖြစ်ပါတယ်ဒီကနေ့အစောပိုင်းတောင်ကိုရီးယားနိုင်ငံကနေမထွက်ခွာခဲ့မှာတော့ဝန်ကြီးမက်ဒစ်ကအမေရိကန်ဒါမှမဟုတ်အမေရိကန်ရဲ့မဟာမိတ်တွေအပေါ်မြောက်ကိုရီးယားဘက်ကလှုံ့ဆော်လာနိုင်တဲ့ဘယ်လိုနျူကလ িয়ার ချိန်းချောက်မှုမျိုးကိုမဆိုထိထိရောက်ရောက်အင်အားသုံးတုံ့ပြန်သွားမယ်ဆိုပြီးအာရှဒေသတွင်းအမေရိကန်ရဲ့ရေရှည်မဟာမိတ်နိုင်ငံဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုထက်လောင်းအာမခံပြောဆိုသွားခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံတော်လုံခြုံရေးဝန်ကြီးကိုအကြံပြချဆမှုအာဏာအလွဲသုံးစားမှုနဲ့တူတာဝန်ယူထားတဲ့ဌာနကလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုတဲ့စွဲချက်တွေနဲ့ခေါင်းဆောင်ကင်ဂျုံအွန်းကယာရုကနေထုတ်ပယ်လိုက်တယ်လို့တောင်ကိုရီးယားပြည်နယ်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါရယ်ကင်ဂျုံအွန်းကသူ့ရဲ့ဒီအထက်လက်ထောက်တဦးဖြစ်တဲ့ကင်မွန်ဟောင်းကိုဇန်နဝါရီလလယ်ပိုင်းမှာထုတ်ပြလိုက်တာလို့တောင်ကိုရီးယားကဒီကနေ့တောက်ကြနေမှာပြောပါရယ်ထောက်လဲ့ရေးအကြီးအကဲကိုအခုလိုရုတ်တရက်ထုတ်ပယ်လိုက်တဲ့အတွက်မြောက်ကိုရီးယားအုပ်ချုပ်သူလူတန်းစားကြားမှာစိုးရိမ်မှုတွေတိုးလာတာကြောင့်မြောက်ကိုရီးယားရဲ့မတည်မငြိမ်ဖြစ်နေတဲ့အခြေအနေကိုပိုပြီးတော့အရှိန်မြင့်လာနိုင်တယ်လို့တောင်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါရယ်မြောက်ကိုရီးယားခေါင်းဆောင်မှုအဝင်ဝိုင်းကနေကင်မွန်ဟောင်းကိုအပြီးတိုင်ထုတ်ပယ်လိုက်တာလားဆိုတာကတော့ရှိရှိလေးလေးမရှိသေးပါဘူး။ခေါင်းဆောင်ကင်ဂျုံအွန်းဟာသူရာထူးစပြီးတော့ယူခဲ့တဲ့အချိန်ကအစလို့သူ့ရဲ့ဦးလေးအပါအဝင်အစ်မြစ်အစိုးရတာဝန်ရှိသူအတော်များများကိုထုတ်ပယ်တာကွက်မြတ်တာတွေလုပ်ခဲ့ပါရဲ့ရှင်။
တောင်ကိုရီးယားသမ္မတပါကွန်ဟေပါဝင်ပတ်သက်နေတယ်လို့ဆွဆွဲထားတဲ့အကျင့်ပြက်လက်ဆောင်မှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတော့ရှာဖွေစစ်ဆေးဖို့အတွက်တောင်ကိုရီးယားသမ္မတအင်ပြာတော်ကိုဝင်ဖို့ကြိုးစားခဲ့တာမှာလုံခြုံရေးအဆောင်တွေကဝင်ခွင့်မပေးဘဲတားမြစ်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတပါကွန်ဟေကိုတော့လွှတ်တော်ကအရေးယူဖို့ဆုံးဖြတ်ထားပါတယ်။စုံစမ်းစစ်ဆေးသူတွေဟာတရားရုံးရဲ့ရှာဖွေဝရမ်းနဲ့သမရရဲ့အင်တော်ကိုလာရောက်ခဲ့တာဖြစ်ပါတယ်။သမရအနေနဲ့စာရွက်စာတမ်းတွေနဲ့တခြားပစ္စည်းတွေကိုပေးသွားဖို့ဆန္ဒရှိပေမဲ့လည်းသမရရဲ့အင်တော်ထဲမှာစစ်ဖက်နဲ့တခြားနိုင်ငံတော်ရှုဝတ်ချက်တွေရှိတဲ့အတွက်ရှာဖွေတာတွေမလုပ်ရလို့ဥပဒေအရတားမြစ်ထားတယ်ဆိုပြီးတော့တောင်ကိုရီးယားသမရအင်တော်ကပြောပါတယ်။သမရအင်တော်ကရှာဖွေခွင့်ပေးဖို့ညှင်းဆန္ဒဟာမတင့်တော်တဲ့အတွက်ကျွန်တော်တို့အနေနဲ့လက်ရှိသမရအဖြစ်နဲ့တာဝန်ယူနေတဲ့ယာယီသမရအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့တောင်းဆိုသွားဖို့ကိုစဉ်းစားနေတယ်ဆိုပြီးတော့လည်းအထူးစုံစမ်းစစ်ဆေးသူရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။တောင်ကိုရီးယားသမရပါကွန်ဟေကိုလွှတ်တော်ကနေအရေးယူခဲ့ပြီးတဲ့နောက်မှာတော့ဝန်ကြီးချုပ်ဟွမ်ဂျူအန်းကယာယီသမရအဖြစ်နဲ့တာဝန်ယူနေတာဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံအနောက်မြောက်ပိုင်းကလုံခြုံရေးဌာနတစ်ခုမှာတာလီဘန်သဘုံလိုယူဆရသူတူလာရောက်လက်နက်ချပူးပေါင်းပြီးရပ်ပိုင်းအတွင်းမှာပဲရဲရရှိ၈ဦးထက်မနည်းကိုတပ်ဖြတ်လိုက်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒီလိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုဟာဖဲရက်ပြည်နယ်အယ်မာဒေသမှာရှိတဲ့လုံခြုံရေးစခန်းတစ်ခုမှာညအချိန်အတွင်းဖြစ်ပွားခဲ့တာပါ လူသက်သမားဟာစခန်းကလက်နဲ့ခရင်အားလုံးကိုယူပြီးတော့ထွက်ပြေးသွားတယ်လို့ဒေသရင်းပြောခွင့်ရသူ Karim Yurosh က VOA ကိုဒီကနေ့ပြောပါတယ်တခါမှချွလွန်ခဲ့တဲ့တာလီဘန်တပုတ်ဟာပြီးခဲ့တဲ့15ရက်ကဒေသရင်းစခန်းတစ်ခုမှာလာရောက်အညံ့ခံခဲ့တယ်လို့အခုလိုတိုက်ခိုက်တပ်ဖြတ်ခဲ့ပြီးတဲ့နောက်တပုတ်လေးစီကိုပြန်သွားခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါဗျ။လူသက်သမားဟာလုံချိုရေးတပ်ဖွဲ့ဝင်တွေကိုတနက်နဲ့မပစ်ခင်အစိတ်ခတ်ခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူးမိုဟာမက်ဆလာဆလာကတိုလိုရုပ်မြင်သံကြားဌာနကိုပြောပါဗျ။ဖိုင်ရက်ပြည်내အတွင်းနဲ့ပြည်အတော်များများမှာလှုပ်ရှားနေတဲ့တာလီဘန်တွေဟာမြို့တော်ပိုင်မာနာကိုသိမ်းယူဖို့မကြခင်ကလည်းဒီပြင်းထန်တဲ့တိုက်ခိုက်မှုတစ်ခုလုပ်ခဲ့ပါသေးတယ်ရှင်။အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရီကနေတောက်ကြနေညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေဦးကိုနီရန်ကုန်နိုင်ငံကလေစိတ်မှာလှုပ်ကြံခံရမှုမှာပူပေါင်းပါဝင်သူတဦးဖြစ်တယ်လို့တန်တရားရှိခံထားတဲ့ဦးအောင်ဝင်းစောအသက်46နှစ်ကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုအခုလိုပြောပါတယ်
အင်းဒီမှာကျွန်တော်တို့အကန့်ကြီးလဲပေါ့ကြီးလဲကိုကျွန်တော်ဖမ်းမိတယ်အဲဒီကစီဆိုင်ရဲ့ပြင်လာမှာပဲဒီလူတွေနဲ့ကျွန်တော်တို့ဘက်ကနေဝမ်းဝမ်းဖမ်းပြီးတော့မိတယ်မိတဲ့ခါမှာသူ့ကိုစစ်ကြောတယ်စစ်စစ်မင်းမင်းနဲ့ခါမှာတော့ထွက်လာတဲ့တရင်ချက်လေရဲ့နောက်ဖမ်းပြီးရမိတဲ့တတိကံပစ္စည်းတွေဒါတွေပေါ်မှာမူတည်ပြီးတော့ဆက်ဆက်တရားခံပေါ့ဆက်ဆက်တရားခံကိုကျွန်တော်တို့ဆက်ဆက်တိုင်းဒေသကြီးပြည်နယ်တွေအကြောင်းကြားပြီးတော့အများဆုံးပိတ်ဆို့ရှာဖွေဖမ်းပြီးမှုတွေပြုလုပ်ပါတယ်ပြုလုပ်တော့အဲဒီ9နိုင်မှဖြစ်တယ်မနေ့4နိုင်20မှာကျွန်တော်တို့အခုတထုတ်ပြန်တာလေတရားခံအောင်ဝင်းစော်ကိုမိတယ်ပေါ့မိတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လေတရားခံဝင်းဆက်ပေါ့ဒီပြစ်မှုကျူးလွန်တဲ့မှုမှာပါနေတဲ့ဝင်းဆက်တွေကျွန်တော်ဆက်လက်ပြီးတော့စုံစမ်းရှာဖွေဖော်ထုတ်နေတယ်ဖော်ထုတ်တဲ့အခါမှာအခုလက်ရှိဖော်နေတာကတမတော်နဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့တပ်ဖွဲ့ပူးပေါင်းထားတဲ့ပူးပေါင်းအဖွဲ့နဲ့ကျွန်တော်လုပ်နေပါတယ်
အခုဖမ်းဆီးရမိတဲ့ဦးအောင်ဝင်းစောဟာသူနဲ့ထောင်ထဲမှာအတူနေဘူးတယ်လို့မြန်မာနောင်သတင်းဌာနကိုပြောထားတဲ့ဦးအောင်စိုးကသူ့ကိုလူသက်ပေးဖို့လာငားခဲ့တဲ့ဘကဆိုတဲ့လူနဲ့အတူတူပဲဖြစ်တယ်လို့လည်း VOA ကိုအတည်ပြုပြောပါတယ်။ဒါကြောင့်လဲဘကမြင့်ဆွေအောင်ဝင်းစောဆိုတဲ့နာမည်သုံးဦးဟာအခုသမရယုံကထုတ်ပြန်ကြေညာတဲ့ထဲမှာပါတဲ့ဦးအောင်ဝင်းစောနဲ့တူတယ်ဖြစ်တယ်ဆိုတာကိုဦးအောင်စိုးကအတည်ပြုပါတယ်။ရှင်းနေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံကနေပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့ကရန်ကုန်နိုင်ငံကလေစိတ်ကိုပြန်ရောက်ရောက်ချင်းမှာပဲတနတ်သမားချီလင်းကအနီးကပ်လှုပ်ကြံတပ်ဖြတ်ခဲ့တာဖြစ်ပါတယ်။အဲ့နောက်တနတ်သမားချီလင်းကိုလေစိတ်မှာရှိတဲ့အငားရင်မောင်းနေတဲ့ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ပြီးအဲ့လိုဖမ်းဆီးစဉ်အတွင်းမှာတော့အငားရင်မောင်းကိုနေဝင်းတနတ်ထိမှန်တည်ဆုံးခဲ့ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်အတွင်းအကူအညီလိုအပ်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စားတဲ့ရခိုင်ကူညီတွေတင်ဆောင်လာတဲ့မလေးရှားသင်္ဘောဟာမလေးရှားနိုင်ငံ Boster Cruise Center ကနေဒီကနေ့ထွက်ခွာသွားပါပြီ။အစားအသောက်နဲ့ဆေးဝါးတန်ချိန် 2200 တင်ဆောင်လာတဲ့ဒီကုန်တွေသင်္ဘောထွက်ခွာချိန်မှာမလေးရှားဝန်ကြီးချုပ်နာချစ်ထွန်းရာဆက်ကရိုဟင်ဂျာတွေရဲ့ကံကြမ္မာကိုမလေးရှားနိုင်ငံကလှစ်လူရှုမထားဘူးဆိုတာကိုပြသလိုက်တာပဲလို့ပြောဆိုသွားပါတယ်
။ Kita tidak akan terus berdiam diri. Kita tidak akan berpuas hati dengan rhetoric.
မလေးရှားနိုင်ငံအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့နှုတ်ဆက်နေမှာမဟုတ်တဲ့အကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့အခုထပ်ပို့ပြီးတော့ဒုက္ခတွေမခံစားသင့်တော့ဘူးလို့မလေးရှားဝန်ကြီးချုပ်ရာဇက်ကပြောသွားတာပါဒီတော်ထွေးကုလသမဂ္ဂလူ့ကွင်ရေးဆိုင်ရာမဟာမင်းကြီးယုံကလည်းဒီကနေ့ကြေညာချက်တစ်ဆောင်ထုတ်ပြန်လာမှာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေဟာနယ်မြေရှင်းလင်းမှုတွေဆောက်လုပ်ခဲ့တဲ့ပြီးခဲ့တဲ့အောက်တိုဘာလကစလို့ရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်အုပ်စုဖွဲ့မတရားပြုချင်းပြီးကြေးရွာတွေကိုမီးရှို့ဖျက်ဆီးပြီးတော့လူ့ကွင်ရေးချိုးဖောက်မှုတွေကိုအကြီးအကျယ်ကျူးလွန်နေတယ်လို့ဖော်ပြထားပါတယ်မြန်မာအစိုးရကတော့ဒီလိုဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးတော့မဟုတ်မှန်တဲ့အကြောင်းရင်းဆိုထားတယ်လို့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေကိုနိုင်ငံတကာကလိလာသုံးသပ်သူတွေနဲ့သတင်းသမားတွေကိုလည်းဝင်ရောက်လိလာခွင့်ပြုခဲ့ပါတယ်ရှင်
။မလေးရှားနိုင်ငံမှာဆန္ဒပြသူဒါဇင်ပေါင်းများစွာဟာကွာလာလမ်ပူမြို့မှာရှိတဲ့အမေရိကန်တန်ရုံးရှိမှာဒီကနေ့စုဝေးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားစရာဖြစ်နေတဲ့ပြည်ဝင်ကွဲမှုဝါဒနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်နိုင်ငံထဲကိုပြည်ဝင်ခွင့်ဗီဇာရပ်ပေါင်း90ပိတ်ပင်လိုက်ပြီးတော့ဒုက္ခသည်တွေကိုရက်190ပိတ်ပင်လိုက်တဲ့သမ္မတရဲ့အမိန့်ကိုပြီးခဲ့တဲ့တစ်ပတ်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အမ မရိကန်နိုင်ငံတဲကိုပြည်ဝင်ကွန်း3လပိတ်ပင်လိုက်တဲ့နိုင်ငံတွေကတော့အီရတ်၊ဆီးရီးယား၊အီရန်၊ဆူဒန်၊လီဗျာ၊ဆိုမာလီနဲ့ယမန်နိုင်ငံတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အခုလိုခီးသွွားကွန်းပိတ်ပင်လိုက်တာဟာမွတ်စလင်တွေကိုပြစ်မှတ်ထားဖို့ရည်ရွယ်ပြီးလုပ်တာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။သမ္မတထရန့်ရဲ့အမိန့်ကအစ္စလမ်ဘာသာနဲ့ပတ်သက်ပြီးတော့မှားယွင်းတဲ့သဘောထားအမြင်ကိုပိုအားကောင်းစေပြီးတော့အဲ့နိုင်ငံတွေကနိုင်ငံသားတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။အခုလိုတားဆီးလိုက်တာကြောင့်မွတ်စလင်တွေအ धिक နေထိုင်တဲ့မလေးရှားပါဝင်တခြားနိုင်ငံတွေကကျောင်းသားတွေပညာသင်ကြားရေးနဲ့တောလာရေးကိစ္စတွေမှာလည်းအနောက်ရှက်တွေကျုံလာရနိုင်တယ်လို့အမေရိကန်တန်ယုံကိုပေးပို့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာကွန်မြူနတီသဘုံတွေနဲ့အပြည့်ရဲ့သဘောတူညီချက်ကိုအဆုံးသတ်လိုက်ပြီလို့ဖိလစ်ပိုင်အစိုးရကပြောပါရယ်။ဖိလစ်ပိုင်တပ်ဖွဲ့တွေအနေနဲ့တိုက်ပွဲတွေအထင်ပြထားကြဖို့ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေကဒီကနေ့ပဲပြောလိုက်ကြပါသဘုံတွေနဲ့မကြသေးခင်ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းဖိလစ်ပိုင်စစ်တပ်ဘက်က6ရောက်သေဆုံးခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါရယ်အပြစ်ရဲ့သဘောတူစာချုပ်ပြန်ရုပ်သိမ်းလိုက်တာကိုကြိုဆိုပြီးတော့ဒီ community tree ကိုအပြစ်ထံချေမှုန်းသွားမယ်လို့ဖိလစ်ပိုင်စစ်တပ်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအက်ဒဝါဒိုအာနိုကပြောလိုက်ပါရယ် community tree သူတို့ဘာသာသူတို့တစ်ဖက်သက်ညင်ညာထားတဲ့အပြစ်ရဲ့သဘောတူညီမှုကိုအဆုံးသတ်လိုက်ပြီလို့ညင်ညာအပြီးနှစ်ရက်အကြာမှာပဲသမ္မတဒူတာတေးကအခုလိုညင်ညာခဲ့တာပါcommunity တွေကဖမ်းဆီးထောင်ချခံထားရတဲ့သူတို့ရဲ့အဖွဲ့ဝင်400ကိုလွှတ်ပေးဖို့တောင်းဆိုခဲ့ပြီးသမ္မတဒူတာတေကတော့ community တွေဟာမဖြစ်နိုင်တာကိုတောင်းဆိုတယ်လို့ပြောပါတယ်။ကမ္ဘာပေါ်ကတက်တဲ့အကြဆုံးသဘုံထမှုတွေကတခုဖြစ်တဲ့ Philippine community သဘုံထမှုဟာ1968ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ Philippine အစိုးရတဲ့ community သဘုံတွေရဲ့တိုက်ပွဲတွေအတွင်းမှာလူပေါင်း3000ထက်မနည်းသေဆုံးခဲ့ရပြီးပါပြီရှင်။
လီဗျားနိုင်ငံကနေဥရောပနိုင်ငံတွေစီဝင်ရောက်လာနေတဲ့ရွှေပြောင်းအခြေချသူတွေကိုပိတ်ပင်ကန့်သတ်ရေးနည်းလမ်းတွေအဓိကဆွေးနွေးဖို့ EU ဥရောပနိုင်ငံခေါင်းဆောင်တွေဒီနေ့မော်လ်တာနိုင်ငံဗလက်တန်မြို့တော်မှာတွေ့ဆုံနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ထုတ်ပြန်တဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကဒုက္ခသည်တွေပေါ်ပြည်ဝင်ခွင့်ကန့်သတ်မိန့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာဝေဖန်ချက်တွေထွက်ပေါ်နေချိန်မှာပဲ EU နိုင်ငံတွေမှာလည်းအခုလိုအစည်းအဝေးတွေကျင်းပနေတာဖြစ်ပါတယ်။ EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲ Federica Mogherini ကတော့ရွှေပြောင်းခြေချသူတွေအရေးကင်တွေရမှာဥရောပသမဂ္ဂအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကျင့်သုံးတဲ့အကြီးအကျယ်စီစစ်တင်ကြပ်တဲ့ပုံစံနဲ့တူမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုသွားပါတယ်။EU အနေနဲ့လူတွေရဲ့အသက်တွေကိုကယ်တင်ဖို့ကိုအဓိကထားပြီးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်သလိုလက်ရှိစီမံဆောင်ရွက်နေတဲ့လူသားချင်းစာနာမှုအထောက်အကူတွေကိုတိုးမြင့်သွားမယ်လို့ပြောဆိုပါတယ်။အစည်းအဝေးကိုရောက်လာတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ကလည်းရွှေပြောင်းအခြေချသူတွေအရေးဖြေရှင်းဖို့ဆိုရင်လီဗျားနိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံရေးရဖြေရှာဖို့လိုတယ်လို့ဆိုပါတယ်။တရားမဝင်မှုတွေနဲ့လူကုန်ကူးမှုတွေတိုက်ဖြတ်ဖို့ဒုက္ခသည်တွေရဲ့အခြေအနေတိုးတက်အောင်ကောင်းမွန်ရေးကိုဦးစားပေးပြီးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲသူကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
2019ခုနှစ်ဖေဖော်ဝါရီလ3ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မက်ခင်ဖြူထွေးတို့ကြေညာပေးခဲ့တာပါရှင်အခုကစပြီးတရင်ဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါရမယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ဆိုပြီးတော့မလေးရှားနိုင်ငံလူမှုအသင်းအဖွဲ့ရဲ့အကူအညီတွေကိုတင်ဆောင်လာတဲ့သင်္ဘောဟာဒီကနေ့မှပဲမလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုထွက်ခွာလာပါပြီ။ဒါဟာမြန်မာအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်ထားတာမဟုတ်ဘူးဆိုတာပြသတာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံကပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းရန်ကုန်သတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရှင်။
ကုလသမဂ္ဂလူအခွင့်ရေးကော်မရှင်နာမင်းကြီးယုံ OACHR ရဲ့စုံစမ်းရေးအဖွဲ့တစ်ဖွဲ့ဟာမကြသေးခင်ကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုသွားပြီးမြန်မာပြည်ဘက်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ဆိုသူ204ဦးနဲ့တွေ့ဆုံမေးမြန်းမှုပေါ်အခြေခံပြီးအစီရင်ခံစာကိုပြုစုထားတာလို့ OACHR ရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ကော်ဗေးကပြောပါတယ
် Well, this evidence comes from interviews with refugees mostly very recent arrivals in Bangladesh no one's been able to get proper access
ကျွန်တော်တို့ရတဲ့အချက်တွေဟာမကြသေးခင်ကဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်လာတဲ့ဒုက္ခသည်တွေကိုကျွန်တော်တို့အဖွဲ့ကတွေ့ဆုံမေးမြန်းခဲ့တဲ့အချက်တွေဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ရခိုင်ဒေသတွေကိုတွေ့ရောက်ပြီးတော့မေးမြန်းနိုင်ွယ်မရခဲ့ပါဘူးဒါအဲ့ဒေသအတွက်ကျွန်တော်တို့ဘက်ကပထမဆုံးအကြိမ်စနစ်တကျလေးလာမေးမြန်းခဲ့တာမျိုးဖြစ်ပါတယ်
အစီရင်ခံစာထဲမှာလာသားကလေးနဲ့ကလေးငယ်တွေလည်းအသက်ခံရပြီးအကျန်းဖက်ရိုက်နှက်တာတွေလူမသိသူမသိပျောက်ဆုံးသွားတာတွေနဲ့အခြားသောလူအခွင့်ရေးချိုးဖောက်မှုတွေကိုမြမအစိုးရလူညွန့်ရေးတပ်ဖွဲ့တွေကကျူးလွန်ခဲ့ကြောင်း OACHR ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။သူတို့ရဲ့စုံစမ်းရေးအဖွဲ့ကမေးမြန်းခဲ့သူတွေထဲမှာတပ်ပြတ်မှုကိုကိုယ်တိုင်မြင်ခဲ့သူတွေပါဝင်သလိုတွေ့ဆုံမေးမြန်းခဲ့တဲ့204ယောက်ထဲကထက်ဝက်နီးပါးဟာ သူတို့ရဲ့မိသားစုဝင်တူဦးအသက်ခံရတာဒါမှမဟုတ်ပျောက်ဆုံးနေတာမျိုးတွေထွက်ဆူခဲ့ကြတယ်လို့ OHCHR အစိုးရခန်းစားကဆိုပါတယ်။ဒါအပြင်တွေ့ဆုံမေးမြန်းခဲ့တဲ့ထဲမှာပါတဲ့အမျိုးသမီးတရတူဦးတွေကထက်ဝက်ကျော်ဟာမတင်းအကျင့်ခံရတာဒါမှမဟုတ်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတယ်လို့ထွက်ဆူခဲ့ကြကြောင်း OHCHR အစိုးရခန်းစားမှဖော်ပြထားပါတယ်။လူညုံဤတပ်ဖွဲ့ဝင်တွေဟာနေမြေရှင်းလင်းရေးအတွက်ဒေသခံတွေကိုကာကွယ်ရမယ့်အစားနှုတ်ဆုပ်ကလေးတူဦးကိုတတ်ခဲ့တာမျိုးမိခင်အမျိုးသမီးကိုပါဝိုင်းပြီးအရမကျင့်ခဲ့ကြောင်းကိုလည်းသူတို့ရဲ့အစိုးရခန်းစားမှဖော်ပြထားပါတယ်။ရခိုင်ဒေသအခြေအနေကိုကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးရုံးကစိုးရိမ်ကြောင်းနဲ့တရားဥပဒေကြောင်းအရအရေးယူဆောင်ရွက်ပေးဖို့ OHCHR အဖွဲ့ကတောင်းဆိုလိုက်ပါတယ
်။ That means it could well be crimes against humanity. These are like the most serious crimes you can think of.So I think the Myanmar government stop it right now.
ခုလောက်ရတွေကိုကြည့်ရင်လူသားတို့အပေါ်မှာရာဇဝတ်မှုကျူးလွန်သလိုဖြစ်နေပါတယ်။မြမအစိုးရကဒီလိုလိုရမျိုးတွေကိုရက်သိမ့်ပြီးဖြစ်ပါတယ်ပြစ်မှုကျူးလွန်သူတွေကိုလည်းတရားဥပဒေအရရေးယူဖို့တိုက်တွန်းပါတယ
် OHCHR အဖွဲ့ကထုတ်ပြန်တဲ့အစိုးရခန်းစားနဲ့ပတ်သက်လို့စိုးရိမ်မိကြောင်းနဲ့မြေပြင်မှာပြန်လည်စစ်ဆေးမှုတွေလုပ်ပြီးလူအခွင့်အရေးချိုးဖောက်မှုကျူးလွန်တာတွေရှိပါကအရေးယူသွားမှာဖြစ်တယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီကပြောပါတယ်
တော်တော်လေးကိုပြင်းထန်တာပြောကြားထားတဲ့အချက်တွေရှိကြောင်းတွေ့ရတယ်အဲ့ဒီနဲ့ပတ်သက်လို့လည်းကျွန်တော်တို့အနေနဲ့တော်တော်လေးစိုးရိမ်ပူပန်ရပါတယ်ကျွန်တော်တို့အနေနဲ့ဒီစွပ်စွဲမှုတွေမှန်ကိုဥပဒေဥဆောင်တဲ့စုံစမ်းစစ်ဆေးဒီကော်မရှင်ကနေတစ်ဆင့်ကျွန်တော်တို့အမြန်ဆုံးစုံစမ်းစစ်ဆေးမှုတွေပြုလုပ်အောင်ဖြစ်ပါတယ်စုံစမ်းစစ်ဆေးကော်မရှင်ကနေပြီးတော့ဒီလိုချိုးဖောက်မှုတွေဒီလိုမျိုးလုံဆောင်ချက်တွေရှိကြတယ်ဆိုတော့ခိုင်မာတဲ့စစ်တွေအထောက်အထားတွေရှိရင်တော့ကျွန်တော်တို့ဒီကလိုအပ်တဲ့အရေးဆောင်မှုတွေပြုလုပ်အောင်ဖြစ်ပါတယ်
ရခိုင်ပြည်နယ်မောင်နှံဒေသမှာလူညုံရေးတပ်ဖွဲ့ရဲ့နေမြေရှင်းလင်းရေးဆိုတာဟာဘယ်လိုစီမံချက်မျိုးလဲဆိုတာနဲ့အဲ့ဒီစီမံချက်ဟာနိုင်ငံတော်လူညုံရေးအတွက်ဘယ်လိုရည်မှန်းချက်တွေထားပြီးလှုပ်ဆောင်နေတာလဲဆိုတာကိုလူအခွင့်ရေးကော်မရှင်နာမင်းကြီးဇိုင်ရာရဲ့ဟူစိန်ကမေးခွန်းထုတ်လိုက်ပါတယ်။2016အောက်တိုဘာ9ရက်မောင်နှံအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်6,600ကျော်လောက်ရှိတယ်လို့ကုလသမဂ္ဂရဲ့စာရင်းတွေကဖော်ပြပါတယ်။အဲ့ဒီကမြန်မာနိုင်ငံနဲ့သက်ဆိုင်သူတွေကိုပြန်လည်စီစစ်လက်ခံသွားရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ကြားမကြသေးခင်ကညှိနှိုင်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ဒါကတော့ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်မြောက်ဖက်ချမ်းမောင်တော်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေကိုရိုက်နှက်တပ်ဖြတ်မွတ်စလင်မျိုးသမီးတွေကိုလည်းအုပ်စုဖွဲ့အဓမ္မပြုကျင့်ခဲ့တယ်လို့ဂျနီဖာအခြေစိုက်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ကဒီကနေ့မှထုတ်ပြန်တဲ့အစီရင်ခံစာအကြောင်းကိုကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်။စောစောကအတန်ဖိုင်မှားယွင်းထုတ်လွှင့်ခဲ့တာကိုတော့အနူးညွတ်တောင်းပန်ပါတယ်ရှင်။ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ဆိုပြီးတော့မလေးရှားနိုင်ငံလူမှုအဖွဲ့ရဲ့အကူအညီတွေကိုတင်ဆောင်လာတဲ့သင်္ဘောမလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုဒီကနေ့ထွက်ခွာလာတဲ့အကြောင်းကိုတော့ရန်ကုန်သတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မှာရှိတဲ့လူမှုတိုင်းဝိုင်းတွေကိုလူသားချင်းဆိုင်ရာကူညီထောက်ပံ့မှုမလေးရှားလူမှုအသင်းအဖွဲ့ရဲ့ Food Flotilla for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခာပို့ဆောင်မဲ့အစီအစဉ်စားနပ်ရိက္ခာတွေတင်ဆောင်လာတဲ့သင်္ဘောဆိုရင်ဒီကနေ့မှာမလေးရှားနိုင်ငံကလန်စစ်ကန်းကနေထွက်ခွာလာနေပါပြီ။ရန်ကုန်စစ်ကန်းကိုတင်မောရောင်းဝယ်နေကိုဖေဖော်ဝါရီ9ရက်နေ့လို့နိုင်ငံတော်သမ္မတရုံးကပြောသလိုမလေးရှားနိုင်ငံကလာတဲ့သတင်းချို့မှာတော့ဖေဖော်ဝါရီ9ရက်နေ့ရောက်မယ်လို့ဖော်ပြထားပါတယ်။ရောက်ရှိလာမယ့်အထောက်ပံ့ရေးပစ္စည်းတွေကိုတော့မြန်မာနိုင်ငံဆိုင်ရာမလေးရှားတန်ရုံးနဲ့မြန်မာအစိုးရတို့ပူးပေါင်းပြီးကူညီထောက်ပံ့ရေးတွေပြုလုပ်သွားမှာဖြစ်ပါတယ်။ဒီကနေ့မှာဆိုရင်တင်မောစစ်ကန်းကနေထွက်ခွာတဲ့အခမ်းအနားကိုမလေးရှားဝင်းကျုပ်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။တင်မောမှာတော့နောက်ဆုံးပေါ်ခင်မီ73နီးစနစ်တွေကိုတက်ဆင်လာပြီးအစားအစာတန်ကြီး 2,200 ကျော်ကိုတင်ဆောင်လာပါတယ်။ရောက်ရှိလာတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေကိုရန်ကုန်စစ်ကမ်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကလက်ခံသွားမှာပါ။ထောက်ပံ့ရေးပစ္စည်းတွေကိုတော့ရခိုင်ပြည်နယ်မောင်တော်မြို့ကိုအဓိကထားပေးဝေသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေက VOA ကိုခုလိုပြောပါရစေ။
ကျွန်တော်အဲ့ဒီစစ်ကမ်းမှာရန်ကုန်စစ်ကမ်းမှာကျွန်တော်တို့လက်ခံမယ်ကလေးခမီးရနဲ့ကျွန်တော်တို့လူကယ်လူမှုကယ်ဆယ်ဝန်ကြီးဌာနရဲ့အစီအစဉ်နဲ့စစ်ရခိုင်ပို့မယ်ခိုင်ပို့ပြီးတော့အဲ့မှာဒီနယ်စုရနဲ့အပ်ပြီးတော့ဒီနယ်စုရလက်ထဲကိုအပ်ပြီးတော့အဲ့ဒီပြီးတော့ထုံးမှန်တိုင်းညဝေမယ်အကုန်လုံးအဓိကကတော့အကုန်လုံးပဲအကုန်လုံးအဲ့ဒီရခိုင်ကဒီနယ်လုံးပဲအဓိကကတော့မောင်းတော့အဓိကပေါ့
စနေရက်ကပို့ဆောင်မဲ့အစီအစဉ်ကိုတရားဝင်လမ်းကြောင်းကဆောင်ရွက်ဖို့တနမန်ရေးရသတိပေးပြီးနောက်ပိုင်းမှာပဲမြန်မာအစိုးရနဲ့မလေးရှားအစိုးရတို့သဘောတူညီရယူခဲ့ပြီးအခုလို Food Flotilla for မြန်မာအစီအစဉ်ကိုတင်မောနဲ့တင်ပို့တာဖြစ်ပါတယ် ခုလိုထောက်ပံ့တာဟာမြန်မာအစိုးရအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီထောက်ပံ့မှုတွေကိုလမ်းဖွင့်ပေးတာဖြစ်ပြီးတော့မြန်မာနိုင်ငံအနေနဲ့လူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေကိုပိတ်ပင်ထားတာမရှိဘူးလို့တမနာရုံညွှန်ကြားရေးမှူးဦးစောထေကအခုလိုပြောပါတယ်
။ဟောအဓိကကတော့ဟိုကျွန်တော်တို့ဒါကဟိုအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့နိုင်ငံတော်တိုင်နိုင်ငံနဲ့ရန်ကုန်မှာကျွန်တော်တို့တွေ့ပြီးတော့ပြောလိုက်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအာကူညီထောက်ပံ့မှုတွေလမ်းဖွင့်ပေးတဲ့အစီအစဉ်ပဲဖြစ်တော့ဗော။အဲတော့ဟိုဒီမနိုင်ငံအစိုးရအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာထောက်ပံ့ကူညီမှုတွေပိတ်ပင်ထားတာမရှိဘူး။အာကူညီမှုတွေအာဆီယံနိုင်ငံရဲ့ကူညီရဆိုရင်ကျွန်တော်တို့ဒီလိုဒီလိုလုပ်ပါနိုင်ငံဆောင်ရွက်မယ်ဆိုပြီးတော့ပြောထားတဲ့အတိုင်းကျွန်တော်ဆောင်ရွက်ပေးတာဖြစ်တယ်။
ဒါအပြင်မကြသေးခင်ကပဲအင်ဒိုနီးရှားနိုင်ငံကရခိုင်ပြည်နယ်မှာရှိတဲ့လူမှုအတိုင်းအဝိုင်းတွေကိုနှစ်နိုင်ငံသဘောတူညီချက်နဲ့ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ခဲ့ပါသေးတယ်ခင်ဗျာ
။ကိုထက်အောင်ခန့်စုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတခါတော့ရှမ်းပြည်နယ်ဘက်ကစီးရီအခြေအနေတွေဘက်ကိုအလှည့်ပေးပါမယ်။တရုတ်နှစ်တကူကာလအတွင်းရှမ်းပြည်နယ်ကိုကန့်ဒေသမှာအစိုးရတပ်မတော်နဲ့ကိုကန့်တပ်ဖွဲ့တို့ကြားတပတ်ကျော်လောက်အထိတိုက်ပွဲတွေဇက်တိုက်ဆိုးဆိုးဖြစ်နေပါတယ်။ဒီကနေ့မှာတော့ကိုကန့်တပ်ဖွဲ့ခြေဆိုင်တဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်နေတယ်လို့ကိုကန့်တပ်ဖွဲ့ကအရာရှိတူကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကအစိုးရတပ်စခန်းတွေကိုမြောက်ပိုင်းမဟာမိတ်၄ဘွဲကနိုဝင်ဘာလအတွင်းကထိုးစစ်ဆင်ခဲ့တဲ့နောက်တိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေခဲ့ရာကဇန်နဝါရီလတတိယပတ်အတွင်းမှာတော့ကိုကန့်ဒေသဘက်ထိတိုက်ပွဲတွေပြန့်နှံ့လာခဲ့ပါတယ်။တရုတ်နှစ်တကူကာလအတွင်းမှာတော့တိုက်ပွဲတွေပုံမပြင်းထန်လာပြီးဒီကနေ့အထိလည်းပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ MNDAA ခေါ်ကိုကန့်တပ်ဖွဲ့တပ်မဟာ111ကအရာရှိတဦးကအခုလိုပြောပါတယ်။
တိုက်ပွဲကနေတောင်မှဖြစ်နေတယ်နေတော့ဘက်ကိုနေတလာနေစစ်ကိုရီအဲချင်းအပ်ရှင်နေနေချင်းနေများနေနေကုံချာရောစာသစုရောစစ်ထားရောဆောကွန်ဆောင်ရောတဆွေထန်းတစ်ထက်အပေါ်မှာဒီစနေရလလာဒီဆိုတလာပေါင်းနေနေစချောရင်နေစခုမင်းရလာနေမနေ့ညစဉ်လောက်ခဲရရန်လုံးတဲ့နေမှာလေဖြစ်နေဒီနေ့တိုက်ပွဲတော့မဖြစ်ဘူးဒီနေ့စတူလေနေချစ်ပါရှော့ပြနေတယ်ကျွန်တော်လူနေနေရပေါ့မိတိတိတမဟာမလူနေနေကြည့်ဆိုရှော့ပြတယ်ပုံကြံကာလာမစစ်ဆောင်ကာလာကုန်ပြီးတော့လေပုံမှန်ပြီးတော့
ဒီတိုက်ပွဲတွေအတွင်းမှာအစိုးရတပ်မတော်ဘက်ကလက်နက်ကြီးပစ်ခတ်ခဲ့တဲ့နောက်မူဝေအော့အန်တာတွေဖြစ်ကြောင်းလည်းအခုလိုပြောပါတယ
်နေနေကြည့်ထွက်လာတာလည်းဘယ်လိုပြောမလဲဟုတ်ကဲ့ဒီလိုနေနေကြည့်ပြနေတာလူကြည့်တော့ဘယ်လိုအောင်လဲတော့မူတယ်တော့ဘာဖြစ်လဲတာဒါနေနေကြည့်ပြနေတာချင်းတော့လူအောင်လဲဟုတ်တာကောင်းမှုတယ်ကြာတယ်တည်ရနဲ့ကြာတယ်ဒါဆိုပါဖြစ်လို့မပြူအကူမှုတယ်ကျွန်တော်ဒီမလို့လူကအောင်နေတာကောင်းမှုပြီးရွေးပိုးရမယ်တာ
မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတအန်းပလောင်တက်ဖွဲ့ကပြန်ကြားရေးတာဝန်ခံဘုံမှုတက်အိုက်ကျော်ကတော့ကိုကန့်ဒေတာအခြေအနေကိုသိချမသိရကြောင်းပြောပါတယ
်အဲ့ဒီကတော့ကျွန်တော်မဒူနေဆက်တယ်မြရဘူးကျွန်တော်ဝေခဲတော့ဘယ်မတည်ဝေပဲချမ်းက
ြဒီလာတည့်ရနေ့ကတော့ကုတ်ခိုင်မြို့နယ်မုံစီဒေတာဘက်မှာ TNLA ခေါ်တအန်းပလောင်တက်ဖွဲ့နဲ့အစိုးရတက်မတော်အကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်ကိုကန့်ဒေသအတွင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာလောက်ကင်မြို့အထက်ပိုင်းမှာဖြစ်ပွားနေတာပါဒီလိုတိုက်ပွဲတွေဖြစ်ပွားနေပေမဲ့လောက်ကင်မြို့အခြေအနေဟာအေးအေးဆေးဆေးရှိနေတယ်လို့လောက်ကင်မြို့ကန်တယောက်ကပြောပါတယ်
ကျွန်တော်တို့ဒီမှာတော့အေးအေးဆေးဆေးပဲပုံမှန်ပဲရှိရဲကိုရဲ့စိတ်နာတော့မရှိဘဲကိုကျွန်တော်တို့ဒီမှာတော့
လောက်ကင်မြို့ရဲ့တောင်ဖက်ချမ်းကချင်းရွှေဟော်နဲ့ကုန်းလုံဒေသဘက်တွေမှာတော့ပုံမှန်အတိုင်းရှိနေတယ်လို့လဲကုန်းလုံမြို့ရဲ့အခြေအနေကိုမြို့ကန်တဦးကအခုလိုပြောပါတယ
်ဒီမှာတော့အေးဆေးပါခင်ဗျပုံမှန်ကတော့အဲ့ဘက်ကတော့အဲ့လိုကြားပါတယ်ဟိုမော်ထိုက်တို့ဘက်ကတော့နည်းနည်းပြင့်နေတာပေါ့ကိုကျန်ဟိုကမော်ထိုက်ဘက်နေဆက်ဘက်နေဆက်ဖတ်ချမ်းနေပေါ့နောက်ဒီဘက်ကတော့သူကကြောက်ကြောက်ကြောက်ကြောက်ပေါ့ညာဟိုတခါတည်းရံပေါ့ကြောက်ကြောက်ကြောက်ကြောက်သူကသူကဝင်ပြီးတော့ထူတာပေါ့နည်းနည်းနှောက်ချက်တာပေါ့မနေ့ကတော့အဲ့လိုလေးပေါ့ဖြစ်သွားတယ်ကြည့်ရတယ်ကျွန်တော်တို့ဒီမှာတော့ AC ပါခင်ဗျာဟိုအဲ့ဒီလောက်ကန်တီးရတော့ပုံသွားလာတော့ရှိပါတယ်ဟိုကလိုင်းကတော့သွားနေပါတယ်ခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကကချင်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာမူဆယ်နမ်ခမ်မုံကိုပန်ဆိုင်နဲ့ကိုကန့်တီတာကအစိုးရတပ်မတော်ရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့နောက်မှာရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသဘက်တွေမှာတိုက်ပွဲတွေဟာပြင်းထန်ခဲ့ပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေကြိုးကြားကြိုးကြားနဲ့ဆက်လက်ဖြစ်ပွားနေခဲ့တာဖြစ်ပါတယ်လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွဲဆုံဆွေးနွေးဖို့အတွက်တရုတ်အစိုးရကိုယ်စားလှယ်ကဂျောင်းဝင်းညိနှိုင်းဆောင်ရွက်ခဲ့တဲ့နောက်မှာဖြစ်ပွားလာခဲ့ပြီးငြိမ်းချမ်းရေးအတွက်နှစ်ဖက်တွဲဆုံဆွေးနွေးရေးဟာလည်းအခုချိန်ထိအကောင်အထည်မပေါ်သေးပါဘူး
ရှမ်းပြည်နယ်ဘက်မှာဆိုရတနဲ့ကိုကန့်လက်နက်ကင်တပ်ဖွဲ့တွေကြားကစီအေးတင်မာမှုအခြေအနေကိုကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့ NLD ပါတီအာဏာရယူထားတဲ့တနှစ်တာကာလအတွင်းမှာဥပဒေရေးရာတွေမှာဘာတွေဆောင်ရွက်နိုင်ခဲ့တယ်လဲဆိုတဲ့တည်သက်မေးမြန်းချက်ကိုနားဆင်ကြရမှာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီလွှတ်တော်ကိုယ်စားလှယ်အများစုနဲ့ဖွဲ့စည်းထားတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်တက်တန်းတစ်နှစ်ပြည့်တဲ့အချိန်မှာအုပ်ချုပ်ရေးမန်တိုင်နဲ့ဥပဒေပြုရေးမန်တိုင်အပြန့်အလှန်ထိန်းချုပ်နိုင်တဲ့အခြေအနေလွှတ်တော်ရဲ့ကိုယ်စားလှယ်25ရာခိုင်နှုန်းနေရာယူထားတဲ့တက်မတော်သားကိုယ်စားလှယ်တွေရဲ့လက်ရှိအနေအထားဝင်ကြီးဌာနအသီးသီးအတွက်ရသုံးမှန်းခြေငွေစင်းခွဲဝေချထားမှုပြည်သူ့စန္ဒအရဥပဒေတွေပြင်ဆင်ဖြည့်ဆွက်ပယ်ဖျက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးသုံးသပ်ချက်ကိုပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဝင်ဥပရှင်ကိုဒေါခင်စိုးဝင်းကဆက်သွယ်မေးမြန်းထားတဲ့ပထမပိုင်းကိုနားဆင်ကြရအောင်ပါရှင်
လွှတ်တော်တက်တန်းတစ်နှစ်ပြည့်ခဲ့ပြီပေါ့နော်ဆရာကိုရိုင်ကိုကဒီဥပဒေချမ်းကော်မတီမှာလည်းပါတယ်ဆိုတော့ဒီဥပဒေပြုရေးမန်တိုင်တစ်ခုအနေနဲ့ပေါ့နော်ဒီအုပ်ချုပ်ရေးမန်တိုင်နဲ့ check and balance ပေါ့နော်ဒီသဟဇာတာမြင့်မြတ်တတာပေါ့လုံနိုင်ခဲ့တဲ့အတိုင်းအတာဟိုကျင့်နှံ့အယားမှုရှိပါလားရှင
်ကျွန်တော်တို့ကဒါပြောမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့လွှတ်တော်USDB ဖြစ်ကလွတ်တော်နဲ့နှိုင်းချင်ပြီးပြောမှရမှာ
ဟုတ်ကဲ့အရင်တုန်းကတော့ကျမဟိုတည်ထားသလောက်ပေါ့နော်ဥမာဆိုလို့ရှိရင်လွတ်တော်မှာလွတ်တော်အမတ်တွေလွတ်တော်ကိုယ်စားလှယ်တွေကဟိုဝင်တက်ဆိုင်ရာဝင်ကြီးဌာနတွေကိုမေးခွန်းနေမေးကျင်တယ်ဆိုလို့ရှိရင်အဲ့ဒီဝင်ကြီးဌာနတွေကလာပြီးတော့တခါတလေမဖြေဘဲနေတာတွေတောင်ရှိခဲ့တယ်လို့ကြားဘူးလို့ပါအဲ့အဲ့လိုမျိုးအခိုက်အတန့်တွေရောရှိခဲ့ပါလားဒါမှမဟုတ်အခုတိုးတက်မှုရှိသွားရှိပါသလားဆောက်ရုံမှုဖြစ်နေပါလားရှင
်လွတ်တော်ဒီနောက်ဆုံးအချိန်မှာတော့လွတ်တော်က NLD လွတ်တော်အစိုးရက USCB အစိုးရဆိုတော့အဲ့နောက်ဆုံးမှာပို့တိုက်မှုတွေရှိတယ်လေလွတ်တော်ကဖေဖော်ဝါရီ၁ရက်နေ့မှာစရဲအစိုးရအဟောင်းကဧပြီမလ30ရက်နေ့မှာအန္တရလွှဲတာကိုအန္တရလွှဲတော့ဖေဖော်ဝါရီ၁လမလ၁လနှစ်လက NLD လွတ်တော်နဲ့ USCB အစိုးရကြားမှာပို့တိုက်မှုတွေကတော့တော်တော်လေးပြင်းထန်တာရှိခဲ့ပါတယ်
အဲ့တော့အခုလောလောဆယ်ကတော့ NLD အစိုးရလည်းဖြစ်တယ် NLD လွှတ်တော်လည်းဖြစ်တယ်လို့ပြောလို့ရတာပေါ့နော်အဲ့ဒီအခြေအနေမှာရောဘယ်လိုရှိပါလဲရှင
် NLD အစိုးရနဲ့ NLD လွှတ်တော်မှာကကြည့်မယ်ဆိုလို့ရှိရောလွှတ်တော်ကအစိုးရရဲ့နောက်ကိုဝိုင်းဝန်းပြီးတော့လိုက်ပါနေတဲ့သဘောပဲကျွန်တော်တို့အများစုတွေ့ရတာပဲလေအစိုးရကိုပြန်ပြီးတော့အပြန်အလှန် check ချင်းချောင်းတာကြီးပိုင်းမှာကြတော့ကျွန်တော်တို့တိတ်အားနေတဲ့သဘောမျိုးတွေ့ရပါတယ်
ဟုတ်ကဲ့အဲ့တော့ဟိုဝင်ကြီးဌာနတွေအနေနဲ့ပေါ့နော်ဒီလွှတ်တော်ကိုယ်စားလှယ်တွေမေးတဲ့မေးခွန်းတွေလွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့ကိုစားပြုတဲ့မဲဆန္ဒနယ်မြေတွေရဲ့ပြည်သူတွေရဲ့ဆန္ဒတွေကိုတင်ပြတဲ့အခါမှာတက်ဆိုင်ရာဝင်ကြီးဌာနအသီးသီးရဲ့တုံ့ပြန်ချက်ကရောအားနည်းမှုတွေရှိပါလားရှင်အားမလို့အားမရဖြစ်တာတွေရောရှိနေပါလားရှင
်ဝင်ကြီးဌာနတွေကလွှတ်တော်ထံမှာလာဖြည့်တဲ့မေးခွန်းရှိတယ်လွှတ်တော်ထံမှာမဟုတ်ဘဲနဲ့စာနဲ့ရေးဖြည့်တဲ့မေးခွန်းရှိတယ်စာနဲ့ရေးပြီးတော့ဖြည့်ရတာတော့ပြည်သူတွေမသိဘူးပေါ့လေလွှတ်တော်ထံမှာဖြည့်ရဲ့မေးခွန်းတွေကြတော့ပြည်သူတွေကဒီ GPD ကတစ်ဆင့်ကြားရတာပေါ့အဲ့တော့လွတ်တော်ထက်လာဖြည့်တဲ့မေးခွန်းတွေကြတော့ဝန်ကြီးဌာနကနည်းနည်းလေးဟိုရိုက်စိုက်ပုံရပါတယ်ဒါပေမဲ့ဖြည့်တဲ့ဟာတွေကတော့အရေး USCB အစိုးရခေတုံးကဝန်ကြီးတွေလာဖြည့်တဲ့ဟာနဲ့ဟန်ပန်ကတော့စိတ်မကွာပါဘူးအဲ့ဟန်ပန်နဲ့ပဲလာဖြည့်ကြရဲ့ပြည်သူသားသားထူးထူးခြားခြားဒီမှာကျိုးစားပန်းစားမြင်သာလောက်ကတော့ဝန်ကြီးကျမရဲ့ဝန်ကြီးဌာနဝန်ကြီးရဲ့လှုပ်ဆောင်ချက်တွေကတော့နည်းနည်းမြေပြင်အခြေအနေနဲ့ဆက်ဆက်ပြီးတော့သူတို့တော်တော်လေးကယူဆိုင်ပုံရပါတယ်။ဒါနဲ့ဝန်ကြီးဌာနတွေကတော့အဲ့ခုခုခြားခြားမတွေ့ရသေးပါဘူ
း။ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဝင်ဥပရှင်ကို VOA ရန်ကုန်ရုံးတာဝန်ခံအက်ဒီတာဒေါက်ခင်စိုးဝင်းရဲ့ဆက်သွယ်မေးမြန်းချက်ပထမပိုင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံစလောင်းကနေပြီးတော့လည်းနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွဲဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရဲ့ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ3ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာနဲ့တူတုဒ္ဒဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာတော့ငလင်ရက်ဝဲမှာရှိနေတဲ့မြန်မာပြည်အတွင်းရန်ကုန်မြို့ရဲ့ငလင်အန်တရဲ့အခြေအနေဘယ်လိုရှိနိုင်ပါသလဲ
။ရန်ကုန်မြို့ရဲ့အရှိတ်ချမ်းမှာရှိတဲ့မြို့နယ်တွေကိုမြို့တစ်တည်းလည်းရှိတာပေါ့။အမျိုးတွေကတော့ငလင်ဆိုင်လာရင်ပူခံနိုင်ရကြီးရှိတယ်။ဒါဖြစ်လို့လို့ဆိုလို့ရှိရင်သူတို့ကအရင်တည်းကညီပြော့တယ်ပေါ့။သူတို့ဟိုးညင်းနေမှာရှိတယ
်။မြန်မာနိုင်ငံငလင်ကော်မတီအထွေထွေအတွင်းရေးမှုရဲ့ဆက်နဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလကို Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ပါတယ်။လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံစံတွေအနေနဲ့အထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ဖြစ်ပါတယ်။တွင်ခဲ့တဲ့62နှစ်ကလူပြူလူမဲအသားအရောင်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးတဦးရဲ့တတိရှိလာတဲ့လှုပ်ရှားဟာဒီကနေ့ထိလူများအတွက်အားကြအတူယူစရာဖြစ်ခဲ့ပါတယ်။ပြည်သူ့ခွင့်ရေးတွေအတွက် Rosa Parks အနေနဲ့စွန်းစွန်းတမန်ဘယ်လိုဆောင်ရွက်ပေးခဲ့သလဲဆိုတာတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင်။
If I had not planned to get arrested, I had plenty to do without having to end up in jail. But when I had the fate,
မနီနဲ့အဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါလေ။ဒါပေမဲ့လို့ကျမအဖမ်းခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပူပြီးခံလီပူပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်ဒီလ February လကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားအရောင်ခွဲခြားမှုဆုံးသက်ရေးသမိုင်းတင်ကြိုးပမ်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1915ခုကဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းစင်ဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနွေဘောအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခမ်းအနားကိုအတိအမှတ်ပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနွေဘွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူဦးလို့ဆိုရမှာပါ။အချိန်ကတော့လွန်ခဲ့တဲ့58နှစ်ဖြစ်တဲ့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်။သူစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascal Design ပေါ်မှာလိုက်ပါလာပြီးလူပြူတဦးအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။သူစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တဦးကပရင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်။ဘတ်စကားရက်တော့လူပြူအမျိုးသား၂ဦးတက်လာပြီးသူကမတ်တပ်ရက်နေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော
့ Well, I had work and I can't say I wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်စကားပေါ်မှာခုံနေရကနေထပ်ပြီးဘူးညင်းနေတာတော့မဟုတ်ပါဘူး Chima ni ne, Chima ga danyan danji paska ga bibi si da mu lo le, Chima tabizia jang shi bu lo Chima yongji ba le. Da bin, Chima go kulu kweja sisan da miyo go le, Chima makano u lo sompia de dwe, akulu paska bo ma kouniya go ma pe bige da ba lo Rosa Parks ga biyo ge da pi ba le. American Piedong su ma, racial segregation lo ko le, Atayon kweja le sene go chintung ne to zinga ki dwa ya ma, Lubiwa Shidankong, Lumeriga, now Dankongima, Tanjaya B. Lubiwe, Shidankongima, Liam Shee, now Dankoma, Lumeriga, Pay Bejaya Pibari. Dago Rosa Baxka, Sanchin Gerawa. Aladue, Jangdui, Satao Sandui, Yoshi Yundui, Satpimale, Lubune, Lumerigo, Queja Sesan Tarawa. Rosa Baxue, Montgomery Mugrima, the Adayon Quejare Sneku, Baskar River Ma. The child Lume Mutmidriga, Akangelu, a punk kange, jayara, rile, shigevare. Dabi melule, didica, Rosa Parks, a punk kangearo. Lume lupe ziga, di piaku, macanore due, tu no ma, wine be, yadi, bigi javare. Rosa Parksaro, lope you kebi. Alabama ma, lo sham yare due jaune, tu ne tu kimoha, detroit mugu, bianke jayavare. Tozi lume puesipite, NAACP gale. DPACO Santa Campi, Shedan Dingevare. Toothpin tossing up Bidukwe Lo Shamuma, Kansan Piet Della Dugado, Dia Horsia, Doctor Martin Luther King Pipare. Tossing Lubu Lumia Queja Moose, Sassay, Sundapo, Ningjanswa, Taipo Wimbus, Sumpia Kedu, Doctor King, Bioge, Ragule, Pian Pian, Tempia, Luvare.
Segregation in public transportation will pass away eventually.
အများပြည်သူအသုံးပြုတဲ့တေယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတနည်းဆုံးသားမှာပါဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်ဆင်ခြင်တုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
ဒေါက်တာမာတင်လူသာကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရ American ပြည်တော်စုမှအဆုံးသတ်ခဲ့ပါတယ်ဒေါက်တာမာတင်လူသာကင်းကတော့လှုပ်ကြံခံခဲ့ရပါတယ်ရိုးဇာပါ့ခ်စာထောင်900ရှစ်ခုနှစ်မြောက်နောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည့်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့တယ်လို့ဒီထရိုက်မြို့မှာလူမဲလူငယ်တွေအတယ်မွေးဝင်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်ခုလိုဒန်းတူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့် တမရရဲ့လူမြောက်မှုစုတစိအပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိစုကိုလည်းသူကိုချီးမြှင့်ခဲ့ပါတယ်ထိုစဉ်တမရကလင်တန်စုပြီးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America
Rosa Parks ခေတ်အမေရိကန်သမိုင်းမှာအထင်ကြီးအကြဆုံးလူမှုရေးအပြောင်းအလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 14နဲ့15တို့မှာပြည့်ရထားတဲ့ဂရီတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲရူဆာပါ့ခ်စာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော့လွန်ပြီးတခြားဒန်းလူအခွင့်အရေးရပိုင်ခွင့်အတွေ့ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုဆုတစိတ်စုသူ့ကိုချီးမြှင့်ပါတယ်
။ရူဆာပါ့ခ်စာ2005ခုအောက်တိုဘာလ24ရက်နေ့အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ်
။ We honor this woman, Rosa Parks, by finding within ourselves the courage.
ကျွန်တော်ဒီကနေ့ဂါရဝပြုတဲ့ Rosa Parks ဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူး။ကြွယ်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူး။အထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက်ကူကဘွဲရသူလည်းမဟုတ်ပါဘူးသူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးဆေးဆေးနေရတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေသမ္မတတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမြဲသတိရနေကြမှာပါ
ရိုဇာပါ့ခ်စ်ကိုကာရဝပြုခဲ့သူနောက်တူကတော့ဝါရှင်တန်ဒီစီအောက်လွှတ်တော်မှElena Holmes ပဲဖြစ်ပါလေ
In great humility
Rosa Parks gift.
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတ်တာအတိပေးခဲ့တာကကိုကိုကိုလူမြအောင်လှူချဖို့ဆိုတာပါပဲ
1973ခု February 4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှဖြစ် Rosa Parks တိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သူများခန္ဓာကိုနှီးကုန်းချုပ်အပ်ပါလေရှင
်ဒေါ်လာလာတန်းစီစဉ်တည်ဆက်ပေးနေတဲ့မြို့သူများခန္ဓာကိုစနေနေ့မနက်ပိုင်းမှာပြန်လည်နားဆင်နိုင်ကြပါလေရှင်
ရှင်မခင်ကွယ်လွန်သူတရားလွတ်တော်ရှင်းနေကြီးဥကိုနီလောက်ကြံတပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်အရေးယူနိုင်လိမ့်မယ်လို့ယူဆကြပါသလားလက်ရှိမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေပေါ်မှာရောသောရရှင်တွေရဲ့အမြင်သဘောထားတွေဘလို့ရှိကြပါသလဲဆိုတာတွေကိုအခုလာမဲ့စနေညတိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-32-382-5554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook အင်တာနက်ဆာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုသုတဆောင်လေးအမေရိကန်တခွင်အစည်းအဝေးကိုနားဆင်ရပါတော့မယ်။ဒီတစ်ပတ်မှာတော့အမေရိကန်တခွင်မှာဝါရှင်တန် DC ကကားပြပွဲအကြောင်းကိုကိုအောင်အောင်ကပြောပြပေးမှာပါရှင်။
ကောင်းစားလဲတုံးကြမလို့လေးရုညဉ့်ညံ့မှုနဲ့ထိခိုက်ပျက်စီးမှာကိုလည်းထက်စဉ်းစားကြမလို့ပဲကိုမောင်းကျင်တဲ့ကားကိုစိတ်ကြိတ်မောင်းကျင်တဲ့အတွေ့အကြုံကိုလိုချင်နေဆိုရင်တော့ကွန်ပျူတာနဲ့ချိတ်ဆက်ထားပြီးတကယ်ကားမောင်းနေတဲ့အတွေ့အကြုံကိုပေးတဲ့ဆီမူလေတာနဲ့စမ်းသပ်မောင်းနှင်ကြည့်လို့ရပါတယ်ဒါပေမဲ့လည်းဝယ်ယူသုံးဆွဲသူတွေကတော့လျှက်စစ်တမမဟုတ်စွမ်းအင်နှမျိုးသုံး hybrid ကားတွေကိုပဲပိုးပြီးတော့စိတ်ဝင်စားနေကြပါတယ်ဘက်ထရီနဲ့မောင်းနေတဲ့ Chevy Volt ကားကိုဈေးကွက်မှာအောင်မြင်မြင်နဲ့ရောင်းချနိုင်ခဲ့ပြီးမှတော့ GM Motor Car Company ကြီးကနေပိုးပြီးတော့ဈေးနှုန်းသက်သာသေးငယ်တဲ့ Volt EV လျှက်စစ်ကားကိုစတင်မိတ်ဆက်ပေးပါတယ်ဒီကားငယ်လေးတွေမှာအားသာချက်နှမျိုးရှိတယ်လို့ Chevrolet ပြန်ကြားရေးမန်နေဂျာ Joe Lamarreglia ကပြောပါတယ်
238 miles on a single charge
ဒီကားအသင်းထားရင်238မိုင်မောင်းလို့ရပြီးတော့ဈေးနှုန်းက $38,495 ဒေါ်လာကနေစပါတယ်ခွန်တော့မပါသေးပါဘူးဆိုတော့မိုင်များများမောင်းလို့ရတဲ့ကားမျိုးကိုဈေးချိုချိုနဲ့ရနိုင်တာပေါ့ဗျာ
လာမယ့်စက်တင်ဘာလမှာ Bolt EV ကားမျိုးစသစ်ကို American ပြည်အောင်စုတဝန်းစတင်ရောင်းချမှာဖြစ်ပြီးဥရောပမှာတော့ Opel Ampera E နာမည်နဲ့ရောင်းချတော့မှာပါအလိုလျောက်မောင်းနေတဲ့ model ကားတွေထုတ်လုပ်ရောင်းချနိုင်တဲ့အဆင့်အထိရောက်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့တယောက်နဲ့တယောက်အပြန်အလှန်ကားဆက်တူစီးဖို့ဝန်ဆောင်မှုပေးတဲ့ Lyft ကုမ္ပဏီနဲ့ပူးတွဲပြီးတော့ Bolt EV ကားတွေကိုနီးပညာသစ်တွေနဲ့ထုတ်လုပ်သွားမှာဖြစ်ကြောင်း Chevrolet ကားကုမ္ပဏီကပြောပါရယ် Ford Motor Car Company ကလည်းအမေရိကန်ရဲ့တဲကြီးကြိုက်အဖြစ်ကာလကြာရှည်စွာဆက်လက်ရည်တည်နေပြီးနောက်ဆုံးထုတ်လုပ်ထားတဲ့ Ford Mustang ကဆိုရင်လေလောင်စာဆီချွေတာတဲ့အနေနဲ့ 1.3 လီတာအင်ဂျင်သာအသုံးပြုသလိုမြင်းကောင်ကြီးအားကလည်း310အထိရှိပါတယ်မြို့ရင်းမှာဆိုရင်တော့ 10 လီတာလောက်နဲ့ကီလိုမီတာ100လောက်အထိမောင်းနိုင်မှာပါလမ်းကျမှာသုံးနိုင်တဲ့ SUV ကားမျိုးစားတွေကိုစိုက်နှစ်သက်သူတွေအတွက်တော့ Chrysler Fiat ကနေ Jeep Compass ကားမျိုးစားကိုပုံစံပြောင်းထုတ်လုပ်ထားပြီးနှင်းသေးပြင်နဲ့ကြောက်တုံးတွေပေါ်မှာအထူးရွေးချယ်မောင်းနေနိုင်အောင်ပြုလုပ်ထားပါတယ်ကျန်ရင်းစေးကတော့2000လောက်ကနေစတာပါ Toyota ကားကုမ္ပဏီကလည်းအမေရိကမှာမိသားစုတွေအထူးကြိုက်နဲ့တက်တဲ့ Camry 2018ခုနှစ် model တစ်ကိုပြသခဲ့ပါတယ်လူငယ်တွေကိုလည်းဆွဲဆောင်ဖို့အတွက်အခုထုတ်လုပ်တဲ့နောက်ဆုံးကားကိုပုံစံပိုင်းမှာရောမောင်းနှင်မှုပိုင်းမှာပါပိုကောင်းအောင်လုပ်ထားတယ်လို့ Toyota ပြောခွင့်ရအမန်ဒါ McQuaid ကပြောပါတယ်
We've lowered the center of gravity. We've widened the stance. We've
ကားကိုယ်တွေကိုနှိပ်ပြီးအတွင်းပိုင်းလဲကျအောင်လှုပ်ထားပါတယ်။နောက်ဘက်မှာလည်းအဆင့်မြင့် suspension သုံးထားတာကြောင့်ပိုငြိမ်ပြီးဆက်ပိုင်းဆန်ရာတုတ်ပြင်မှုအားကောင်းလာတယ်လို့ဒါဟာအားလုံးအနေနဲ့လုံးဝလည်းမျှော်လင့်မထားတဲ့ပုံစံပါ
။ Washington ကားပြပွဲကိုတွားရောက်ကြည့်ရှုခဲ့တဲ့ကိုချမ်းမြေအောင်ကတော့သူတွေ့ကြုံခဲ့သမျှတွေကိုအခုလိုပြောပြပါရစေ။
ဒီ Washington ရာရှိုးမှာကား company တွေကကြားတာမဟုတ်ခဲ့တဲ့ဒါဒီ အနာအပွဲကားတွေကပြတာတယ်ဆိုတော့များသောဖြင့်ကားတွေကဇူယိုလူတွေစီးဖို့ကားတွေပေါ့နော်ကွန်ဆူမာကားတွေတွေ့ရတာများတယ်ကားကုမ္ပဏီကတော့အကုန်လာတယ်စက်ဒန်ရှိမယ်ဥစ္စာ SUV ရှိမယ်ဥစ္စာကြံကားလိုမျိုးဥစ္စာရှိမယ်
အဲ့ဒီကားရဲ့ဈေးနှုန်းကရောဘယ်လောက်ရှိလဲ
။အောင်၅တော့မှနေပြီးတော့အဲ့ဒီဒေါ်လာ၄၆တောင်းလောက်ပြီပေါ့
။ဒေါ်လာ1000ကျွဲလောက်တန်ကားတွေကဘယ်လိုကားမျိုးတွေကိုရနိုင်လဲ
။ပြောရမယ်ဆိုဒီနိုင်ငံမှာရှိတာ Honda Fit ပေါ့နော်။တခြားနိုင်ငံတွေမှာတော့ Honda Jazz လို့ခေါ်တာအဲ့လိုမျိုးရှိမယ်။ Toyota ကထွက်ထုတ်ရှိတဲ့ Scion ပေါ့နော်။ RA လို့ပါတော့အဲ့လိုမျိုးရှိမယ်။နောက်ပြီးတော့ကားအသေးလေးတွေရှိမှာပေါ့။ Economy ကားတွေအဲ့ဒါတွေကတော့ဈေးအသက်သာဆုံး။ဒါပေမဲ့ AT ဥစား Luxury ကားတွေရောရှိမယ်။ Jaguar တို့Lexus ဆိုပါလို့အားလားဆိုရင်တော့ဥစားဒေါ်လာ၄၆၆ပေါ့အ
ဲ့လိုကားတွေအကုန်လုံးကဓာတ်ဆီနဲ့မောင်းတဲ့ကားတွေပဲလား
အများကြီးဒီနေ့ဥစားစတွေ့ရတာကကားကုမ္ပဏီတွေသူတို့ရိုးရိုးကားကိုဥစား gas mode နဲ့ hybrid ဥစားတွေစထုတ်လုပ်တယ်နောက်ပြီးတော့ရှင်တချို့ကုမ္ပဏီ Toyota ဆိုလို့ရှင်သူတို့မှာရှိတဲ့ hybrid Prius သူတို့မှာရှိပြီးတာဒါပေမဲ့ဒီနေ့မှာတွေ့ရတာ Prius Prime ဆိုတာသူက hybrid battery ပို့ကြီးလာတယ်ဆိုတော့ဥစား plug-in hybrid လို့ခေါ်တာgas engine လည်းပါတယ်ဥစား electronic engine လည်းပါတယ်အဲ့ဒါကို electronic engine ကို plug ထုတ်ပြီးတော့ဥစား charge လုပ်လို့ရပါတော့
တော်တော်ထုတ်တယ် Prius C ဆိုလို့ရှိရင်သူကဟိုကား battery နဲ့လည်းမောင်းတယ်ဓာတ်ဆီနဲ့လည်းမောင်းတယ်ပေါ့နော်ဒါပေမဲ့လည်းဒီဟို battery ကိုအလျော်လျောက်အပြန့်သွင်းတာကတော့ဒါကားမောင်းတဲ့အချိန်မှာသွင်းတာပေါ့ကားရက်နေတဲ့အချိန်မှာလည်းပဲဒါလျှက်စစ်ကိုတီးတန့်ဟိုသွင်းလို့ရတဲ့စနစ်မျိုးပေါ့နော
်အဲ့ဒါပြောရမယ်ဆိုရင်သူကလုံးဝလျှက်စစ်ကားလို့မခေါ်ဘူးပထမ Prius Hybrid ကသူက gas engine ကိုပို့ပြီးဥစားပေးပြီးတော့သူ့ရဲ့ electronic engine ကကုညီတာပေါ့နော် gas engine ကိုဟိုကမောင်းနေရင်လည်းအဲဟိုက electronic engine ကို charge လုပ်သွားတာ braking နဲ့ဘာတွေမှာဆိုလို့ရှင်အခုကြတော့ Prius Prime ကြတော့သူက engine သူ့ရဲ့ electronic engine နဲ့ဟို gas engine နဲ့ကတက်တက်ဖြစ်သွားပြီးတော့အဲ electronic engine ကိုကိုယ်တိုက်တဲ့အချိန်မှာ charge လုပ်လို့ရတယ်သူကကားရထားပြီးတော့အင်ဂျင် plug ပေါက်နဲ့ထိုးပြီးတော့ charge လုပ်လို့ရတယ်နောက်ပြီးလို့ရှင်ရင်သူ့မှာ feature တခုရှိတာ electronic engine ကိုပဲဟိုကတုံးပြီးတော့မောင်းလို့ရတယ် gas engine မတုံးပဲနဲ့အဲ့ဒါဆိုအနည်းဆုံး25မိုင်လောက်အဲ့ electronic engine နဲ့ပဲမောင်းလို့ရတယ်ဒါပေမဲ့အဲ့ဒါပို့ပြီးတော့မာပူများတယ်ဆိုရှင် gas engine နဲ့ပေါင်းလို့ရှင်ပို့ပြီးတော့ဝေးဝေးသွားနိုင်တယ
်ဆိုတော့ Toyota ထုတ်ထားတဲ့ဒီ battery အသုံးပေါ့နော် hybrid car အသေးလေးတွေဆိုလို့ရှိရင်ဟိုမိုင်50ပတ်ဝန်းကျင်လောက်အခုမောင်းလို့ရနေတယ်ဆိုတော့အခုဒီနောက်ဆုံးထွက်တဲ့ကား model တွေကြတော့မိုင်ဘယ်လောက်လောက်ပေးထားလဲနှမျိုးပေါင်းသုံးရင်ပေါ့
သူတတ်မှတ်ထားတဲ့ EPA တတ်မှတ်ထားတာတော့သူနံပါတ်ကတော့2မျိုးပေါ့နော်ဥစား EMPG လို့ခေါ်တယ် electronic ဥစားမာဖို့ကြဝင်အဲ့ဒါဆိုရင်တချို့က80 90အလားလောက်နဲ့တွေ့ရမယ
်ဟိုလျှက်စစ်ကားတွေရောတွေ့ရလား
လျှက်စစ်ကားတွေတော့တွေ့ရဒါပေမဲ့ concept နဲ့ဥစားပြထားတာများတယ် full electric တွေပါတယ်တော့တိမတွေ့ရဘူးဘာဖြစ်လို့လဲဆိုတော့ဒီကားပွဲမှာTesla မလာဘူး Tesla အားလုံးတည်တဲ့အတိုင်းပဲ तू က full electric car ပေါ့နော်ဒါပေမဲ့ဒီ show ဝဲကို Tesla မလာဘူးဒါပေမဲ့တခုတွေ့ရတာ Chevy Volt တွေ့ရတယ် Chevrolet company ကထုတ်တယ် Chevy Volt ဆို तू က full electric car ပဲဒါပေမဲ့သူ့မှာ engine တိတိလေးပါတယ
်ကိုချမ်းမြအောင်ကားတွေသွားကြည့်ခဲ့ရတော့ဟိုဘယ်လိုကားမျိုးတွေကိုကိုယ်စိတ်ထဲမှာသဘောအကျဆုံးဖြစ်ခဲ့လဲ
ကျွန်တော်ကြိုက်တာတော့အဲ့ဒီ hybrid တွေပါတယ်ကျွန်တော်ကြိုက်တယ် Toyota ထုတ်ရဒါပေမဲ့အော်ပြောရမယ်ဆိုကိုပိုင်းကြိုက်တယ်ဆိုရင်ဥစား Honda Civic ကိုကြိုက်တယ်
။အော်သူက Honda Civic ကဒါ hybrid လားဒါမှမဟုတ်ရင်ဈေးနှုန်းကြောင့်သူပိုကြိုက်တာလား
။ Honda Civic ကဈေးနှုန်းကြောင့်လည်းကြိုက်တယ်။သူက hybrid မဟုတ်ပင်မဲ့လည်း gas engine ဖြစ်နေပြီမဲ့သူကဥစား mileage ကတကာလင်ကိုဥစား30ကျော်လောက်ရမယ် highway မှာဆိုရင်40နီးပါးလောက်ရမယ်ဆိုတော့ mileage တော်တော်ကောင်းတယ်။
ဒီ Dacia ရောတုံးနေ hybrid ကားမျိုးစားတွေကိုပူကြိုက်လားဒါမှမဟုတ်လို့ရှိရင် Dacia ကြီးပဲတုံးလို့ရတဲ့ကားမျိုးတွေကိုပူကြိုက်လား
ကျွန်တော်ပြောရမယ်ဆိုရှင်တော့အဲ့ဒီ hybrid ကိုပူကြိုက်တယ် electronic နဲ့ဟို gas engine နဲ့ပေါင်းထားတာပူကြိုက်တယ်ဆိုတော့နှစ်ခုရတာပေါ့နော်ဒါပေမဲ့များသောအားဖြင့်အဲ့ဒီအဲ့လိုမျိုးပေါင်းထားတဲ့ကားတွေလောကြီးတိတ်ပြီးတော့ဥစားတိတ်မလာဘူးတိတ်ပြီးတော့ excited မဖြစ်ဘူးပေါ့နော်တို့ကပြိုင်ရားနဲ့မတူဆိုလောကြီးတိတ်ပြီးတော့ဟိုကစိတ်လုံးမချဘူးပေါ့နော်ဒါပေမဲ့နောက်မှာကြာရင်အဲ့ဒီကားတွေပို့ပြီးတော့အဲ့လိုတန်ရားနဲ့တူအောင်လုပ်မယ်ဖတ်ပုံနဲ့လုပ်လို့ရှိတယ
် ကိုအောင်အောင်စီစဉ်တိဆက်ပြနေတဲ့သုဒ္ဓဆောင်လေအမေရိကန်တခွင်ပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရရှင်။
မြန်မာနိုင်ငံဟာငရင်ရဲဝင်းထဲမှာရှိတဲ့ဒေသမှုငရင်အန္တရာယ်ကအချိန်မရွေးကြာရောက်နိုင်ပါတယ်။ဒီထဲမှာလူနေထူးထပ်တဲ့ရန်ကုန်မြို့ရဲ့အန္တရာယ်ကြာရောက်နိုင်တဲ့အနေအထားကိုသိရအောင်မြန်မာနိုင်ငံမြင်းငရင်ကော်မတီကအထွေထွေအထွန်းရေးမှူးဦးသူရအောင်ကိုမေးမြန်းပြီးတင်ပြပေးပါမယ်။ရန်ကုန်မြို့ပြည်ပြင်ပြောင်းလဲရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူနေအဆောက်အဦတွေနဲ့ဂုံးကြော်တံတားတွေဆောက်လုပ်နေတယ်လို့လမ်းတွေပြည်ပြင်တိုးချဲ့လာနေ။နောက်မှာမြောက်ယထာလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်။ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများအပြားတိုးလာမဲ့ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလုံခြုံစိတ်ချအမှုရှိနိုင်ပါသလဲ
။မြောက်ယထာလမ်းတွေပါတွေကတော့လက်ရှိမှာတော့မဆနိုင်ဘူး။ဒီကစီမံချက်တွေမှာ2040 ठी ပဲရှိတာဆိုတော့အဲ့ဒီအာမျိုး infrastructure တွေကတော့ကျွန်တော်စီမံကိန်းရောက်ကြည့်ရပေါ့လာမဲ့ urban development plan ထဲမှာတော့ရှိသေးတယ်ဒါပေမဲ့အဲ့ဒါတွေကတော်တော်လေးကြာအောင်လက်ရှိ infrastructure တွေကတော့ land တွေပါတွေကိုအဓိကချဲ့တာတို့တချို့တံတားတွေစောက်နေတာတို့နောက်ပဲမြေထား land တွေပါတွေကိုကျွန်တော်တို့ upgrade လုပ်မှာတို့လုပ်နေတာများတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးရန်ကုန်မြို့ကဘယ်လောက်ထိလုံခြုံစိတ်ချမှုရှိနိုင်မလဲဆိုတာပြောရတာတော့နေနေလို့ခတ်တယ်အခုချိန်ကြီးကတော့ကျွန်တော်တို့မှာပြည်စုံကောင်းမွန်တဲ့သုတေသနရလက်တွေကအများကြီးမရှိဘူးပေါ့နော်ရှိတာကဥမာမလင်းရင်ဇုံပေါ့မလင်းလူစိတ်ကြတဲ့မိဘုံရှိတယ်မိဘုံကြီးမှရှိတယ်နောက်ငလင်းတန်းခဏနောက်ကဖက်ဆက်ပေါ့ဖက်ဆက်မှရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာ risk ပေါ့အခုငလင်းနဲ့ပတ်သက်ပြီးတော့ဖြစ်လာမယ်ဆိုလို့ရှိရင်ဘယ်ပိုင်းတွေကပို့ပြီးတော့ဈေးရန်တွေခံနိုင်ရမယ်ဆိုတဲ့ဟာမျိုးကကျွန်တော်တို့ဒီမှာကမရှိသေးဘူး။ပေါင်းမှုပြည်စုံတဲ့ပြည်သူကလူ့ကိုအများကြီးပြန်နေသေးတယ်ပေါ့။အဲ့ဒါတော့ကျွန်တော်တို့လိုအပ်နေပါသေးတယ်
။ဟုတ်ကဲ့ပါ။ရန်ကုန်မြို့ပေါ့နော်။ဒီဘုံမိပေရာအနေထားရချင်းရင်အခုမြန်မာနိုင်ငံဒီငလျင်ရဲဝင်းထဲမှာလည်းကြာနေတယ်။နောက်ဒီရန်ကုန်မြို့မှာဆော့ဆော့လူမြောက်ရထားတွေမဆနိုင်သေးပေမဲ့အဆောက်အဦတွေကဆောက်နေတယ်ပေါ့နော်။လူကြီးကတိုးလာတယ်။အဆောက်အဦတစ်တည်းကအမြင့်ဆောက်နေတယ်။ဆိုတော့ဒီရန်ကုန်မြို့ရဲ့မြေအနေထားနဲ့ဘယ်နေရာဆိုလို့ရှိရင်ဒီငလျင်အတွက်အန်ဒီရဲ့ပို့ရှိနိုင်နေဘယ်နေရာတော့နည်းနည်းစိတ်ချရတဲ့အနေအထားရှိတယ်အဲ့ဒါလေးနည်းနည်းခွဲပြောပြပေးပါလားရှင
်။ဟုတ်ဟုတ်ကဲ့လက်ရှိကျွန်တော်ဟာဇတ်မတ်အရာပေါ့အဲ့ဒါကငလျင်တိုင်းလာမဲ့အချိန်မျိုးတွေ့ချက်ပြီးထုတ်ထားတဲ့ probabilistic assessment ဟာဇတ်မတ်ပေါ့အဲရန်ကုန်မြို့ရဲ့အဲ့ဒါအရာဒီရေပုံရပြောရမယ်ဆိုလို့ရှိရင်ဥပမာရန်ကုန်မြို့ရဲ့အရှိတ်ကျန်းနေဆိုအရှိတ်တော်များများတကုန်အရှိတ်ပိုင်းတို့တကုန်မြောက်တို့နောက်တကုန်တောင်ပေါ့အဲ့တော့အိုက်ဘက်ကနေစောက်ပတ်လာလို့ရှိရင်တောင်းပလာ14ဒီပေါ့ပြောလို့ရှိရင်လည်းအနောက်ပိုင်းနေနေဆိုလို့ရှိရင်လှိုင်းမြင့်နဲ့ရန်ကုန်မြင့်နဲ့ရန်ကုန်မြို့ပေါ့အဲ့ဒီနာကမြေကမ်းလာကရှိတဲ့မြို့နယ်တွေပေါ့အထူးသဖြင့်တော့လမ်းမတော်တို့ပါတို့ပေါ့လမ်းမတော်တို့ကျွန်တော်တို့အလုံးလို့စသည်အရစုံအောင်စသည်အရစုံအားတော့မြေကမ်းပေးနဲ့ကက်ရရှိတဲ့ဆွေးဘကမ်းပေါ့တိုင်းကြီးရဲ့ဆွေးဘကမ်းမှာရှိတဲ့တချို့မြို့နယ်တွေနဲ့ကျွန်တော်တို့ရန်ကုန်မြို့ရဲ့ရှိတဲ့အရှိတ်ဆိုတာကတော့ကျွန်တော်တို့အရှိတ်ချမ်းမှာရှိတဲ့မြို့နယ်တွေပေါ့မြို့တစ်တည်းလည်းရှိတာပေါ့အမျိုးတွေကတော့ငလျင်လိုင်းလာရင်ပူခံနိုင်ရည်ရှိတယ်ဗျ။ဒါဖြစ်လို့လို့ဆိုလို့ရှိရင်သူတို့ကအရင်တည်းကသူကဘုန်းကြီးပေါ့မြေပြော့တယ်ပေါ့။သူကဟိုးရင်ထဲမှာရှိတဲ့နှုံးတွေမြေလူတွေပါရင်းမှာနည်းနည်းလေးတိတ်ပြီးတော့အရန်ကိုမကျစ်လက်သေးတဲ့မြေပေါ်မှာအခြေတည်ထားတဲ့မြို့တွေပေါ့
။အောက်ခံမြေသားရဲ့အနေထားနဲ့မကပ်ပါဘူး။အောက်ခံမြေမှာကြောက်သားဘက်ရော့ရဲ့အတိမ်နဲ့တွင်ငရင်အလားအလာရှိတဲ့နေရာတွေနဲ့လည်းသက်ဆိုင်ပါလေ။
ရန်ကုန်မြို့ရဲ့ငလျင်အလားအလာကိုငလျင်လိုင်းကဘယ်ကနေလာနိုင်လဲဆိုရင်ကျွန်တော်တို့သတိပြည့်ကျော်ရပဲအဓိကလာနိုင်တာပေါ့သတိပြည့်ကျော်ရန်ကုန်မြို့ရဲ့အရှိတ်ကကျွန်တော်တို့ဒီကီလိုမီတာ20ကျော်30ဝန်းကျင်လေးပါလောက်မှာရှိတာပေါ့အဲ့ဒီကနေပြီးတော့လှုပ်ခက်ခဲရဲ့မလီလေးလှုပ်ခက်ခဲမျိုးဆိုလို့ရှိရင်တော့ရန်ကုန်မြို့အရှိတ်ကျန်းကိုလည်းအနည်းဆုံးရောက်လာမယ်ပို့ပြီးတော့နှီးတာပေါ့ရန်ကုန်မြို့ရဲ့အရှိတ်ပိုင်းမြို့နယ်အဲ့ဒါတစ်ပိုင်းနောက်ပြီးတော့ကျွန်တော်တို့ကအောက်ခံမြေသားအနေထားပါမြေသားအနေထားနဲ့အောက်ခံကြောက်ပေါ့အောက်ခံကြောင်နေသားရဆိုလို့ရှိရင်အဲ့ဒီဘိုင်းနေရာနည်းနည်းပူပြီးအောက်ခံကြောက်သားနဲ့လည်းဝေးတယ်အပေါ်မှာမြေကြီးရများတယ်ဆိုတော့သူကငလျင်လိုင်းကိုသူကပူခံရမယ်ပူခံရမယ်ဆိုတော့ပမာဏတူရဲ့လိုင်းတစ်ခုကလာခဲ့မယ်ဆိုရင်တော့အယူနေကြီးကကျန်နေမျိုးနေကြီးကပူခံမယ်ဥပမာစမ်းချောင်းလို့လို့ဗဟန်းလို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီမျိုးနေအချို့အစိတ်ပိုင်းနေဆိုရင်အောက်ခံကြောက်သားနဲ့နီးရပေါ့နည်းနည်းမာတယ်ပေါ့မာတော့သူကနည်းနည်းငလျင်လိုင်းကိုနည်းနည်းခံနိုင်တယ်ပေါ့
အဲ့တော့အမျိုးနယ်ဒီမှာရှိတဲ့အဆောက်အုံတွေကတော့ပုံအဆောက်အုံပုံစံတစ်ခုလေးကိုတပြေးညီလေးပဲတတ်မှတ်မယ်ဒီပုံစံနဲ့ပဲစောင့်မယ်ဆိုလို့ရှိရင်တော့မှတို့ကဒီခုနအလေကျောမှာရှိတဲ့ဗဟန်းတို့တချို့စမ်းကြောင်းတချို့နေရာတွေကျွန်တော်တို့ဒီမှာပြောစတယ်ရချင်းအဲ့လိုနေနေရာအောက်ဦးတွေကရန်ကုန်အဲ့ကျွန်တော်ခုနပြောတဲ့အရှိကျန်းတို့ဒီလှိုင်းမြင့်နဲ့ကပ်ရပြမြို့နယ်တွေထက်ကိုသူကပုံပြီးတော့ခန်းနိုင်ရရှိဘူးပေါ့နော်ဒါကတော့ကျွန်တော်တို့ကရေပုံရအားဖြင့်ပြောတာပါ
တီဆောက်ထားတဲ့အဆောက်အဦရဲ့ခံကြမှုဟာမြေပြော့မှာတီထားမထားနဲ့အောက်ခံကြောက်သားပေါ်မှာမူတည်ုံနဲ့မကပါဘူးအဆောက်အဦရဲ့ဒီဇိုင်းပေါ်မှာလည်းမူတည်နေပါတယ
်အဆောက်အဦရဲ့တောက်လုပ်တဲ့ဒီဇိုင်းပေါ်မှာလည်းမူတည်သေးတာပေါ့ဒီမြေပုံမှာဆိုလို့ရှိရင်လေဘယ်မျိုးနဲ့ဘယ်အေရီယာမှာနည်းနိုင်လာမဲ့အချိန်ဘယ်လောက်တန်ဖို့ဆိုတော့ကျွန်တော်ကဖော်ပြထားတာပေါ့အဲ့လိုဖော်ပြထားတဲ့အတွက်ကြောင့်ကျွန်တော်ကအဲ့တန်ဖို့ကြည့်ပြီးတဲ့အခါမှာဒီဆက်ချာအင်ဂျင်နီယာပေါ့ကျွန်တော်တို့အင်ဂျင်နီယာတွေကကိုးစားမဲ့မိမိရဲ့အဆောက်အဦရဲ့ဒီဇိုင်းအဆောက်အဦရဲ့အထက်အမြင့်အခြေစတွေကအဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ upgrade resistance ဖြစ်အောင်သူကဒီဆက်ချာဒီဇိုင်းကလည်းဘေးရင်ကုတ်မှလည်းညှောနာတာပေါ့ဒီတန်ဖိုးတွေရှိရင်ဘလို့ဆက်ချာမျိုးစောင့်ရင်ဘယ်ဆိုင်ဆိုင်မျိုးကိုးကားပြီးဘယ်လောက်စောင့်အောင်ဒီကတော့ဆက်ပြီးသားဘေးရင်ကုတ်ပေါ့ကျွန်တော်မြန်မာနိုင်ငံကနေပြောခုလက်ရှိဒီကိုးကားကျွန်တော်တို့ဘေးရင်ကုတ်ကဆက်ပြီးသားရှိပါတယ်ဆောက်ဆက်နဲ့အကုန်လုံးပဲပါအဲ့ဒီအောက်ကျွန်တော်တို့ကဒီနံပါတ်ဆက်ကြရင်ညာဒီနံပါတ်ရှိနေတယ်ပတ်ချက်ပြီးတော့စောက်အောင်ပါဘောတော့အဲ့လိုမျိုးစောက်တဲ့အစားအူဆိုလို့ရှိရင်သူကရေပြောတဲ့အချမ်းပေါ့ငလီနောင်ပူခံရတဲ့မြို့နယ်တွေမှာရှိရင်ရှိတော့များလေဒီမှာငလီနောင်ကောင်းကောင်းခံနိုင်ပါဘယ်ရန်ကုန်မြို့ရဲ့ဘေးနေရာမှာပဲစောက်ပေါ့ငလီနောင်ခံနိုင်မှာဖြစ်ပါလိ
မ့်မယ်မြန်မာနိုင်ငံမြေငင်းကော်မတီကအထွေထွေအတွင်းရမှုဥတူရအောင်ပါရန်ကုန်မြို့အတွက်အန္တရာယ်ရန်ဝန်းပြမြေပုံထုတ်ထားတာရှိနေပေမဲ့ငရင်တန်တင့်နိုင်ခြင်းနဲ့သက်ဆိုင်တဲ့ပြည်စုံကောင်းမွန်တဲ့သူတေသနာအချက်လက်တွေရအောင်ဆက်ပြီးလှုပ်ဖို့လုံနေသေးတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါနော
်။ဒေါက်ဖင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မနေ့ဖန်စနေနေ့မနေ့ပိုင်းအစီအစဉ်မှာလည်းအခုညပိုင်းမှာနားဆင်ခဲ့ကြတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြရမှာပါရှင်။အခုညပဲအစီအစဉ်ဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်မရှင
်။မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥပဒေချန်ပေရှင်းနေဦးကိုနီရန်ကုန်နိုင်ငံကလေစိတ်မှာလှုပ်ကြံခံမှုမှာပူပေါင်းပါဝင်သူတဦးဖြစ်တယ်လို့တန်တရားရှိခံထားတဲ့ဦးအောင်ဝင်းစောအသက်46နှစ်ကိုဖမ်းဆီးထားတယ်လို့နိုင်ငံတော်တမာယုံကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရှင်းနေဦးကိုနီကိုတနက်နေ့ပြစ်ခဲ့သူဦးချီလင်းကိုဖမ်းဆီးမိပြီးဆက်ဆက်စစ်ဆေးမျက်နှာကနေဦးအောင်ဝင်းစောကိုဇန်နဝါရီ30ရက်နေ့မနက်4:20ကတန်လန်တရားဖအံမှာဖမ်းဆီးခဲ့တာဖြစ်တယ်လို့တမာယုံပြောခွင့်ရဦးစောထေးကလည်း VOA ကိုပြောပါတယ်။အခုဖမ်းဆီးရမိတဲ့ဦးအောင်ဝင်းစောဟာသူနဲ့ထောင်ထဲမှာအတူနေဘူးတယ်လို့မြန်မာနောင်သတင်းဌာနကိုပြောထားတဲ့ဦးအောင်ဆိုးကသူ့ကိုလူသက်ပေးဖို့လာငားခဲ့တဲ့ဘကဆိုတဲ့လူနဲ့အတူတူပဲဖြစ်တယ်လို့လည်း VOA ကိုအတည်ပြုပြောပါတယ်။ဒါကြောင့်လဲဘကမြင့်ဆွေအောင်ဝင်းစောဆိုတဲ့နာမည်သုံးခုဟာအခုတမနာယုံကထုတ်ပြန်ကြေညာတဲ့အထက်မှာပါတဲ့ဦးအောင်ဝင်းစောနဲ့တူဦးဒီဖြစ်တယ်ဆိုတာကိုဦးအောင်ဆိုးကအတည်ပြုပါတယ်။ရှင်းနေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံကနေပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့ကရန်ကုန်နိုင်ငံကလေစိတ်ကိုပြန်ရောက်ရောက်ချင်းမှာပဲတနက်သမားကြည်လင်းကအနိကတ်လောက်ကြံတက်ဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်အတွင်းအကူအညီလိုအပ်နေတဲ့ရိုဂျာဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေတင်ဆောင်လာတဲ့မလေးရှားသင်္ဘောဟာမလေးရှားနိုင်ငံဘူစတ်ခရုစင်တာကနေဒီကနေ့စတင်ထွက်ခွာလာပြီးဖြစ်ပါတယ်ခင်ဗျာ
2019ခုနှစ်ဖေဖော်ဝါရီလ3ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ကတ်တစ်စ်ပိုင်နန်ဖြစ်ပါတယ်VOA American တရက်စနေနေ့မနက်ဖြန်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.